အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတပိတ်မှောက်ဆန္ဒပြခဲ့တဲ့အတွက်တရားရီထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေနဲ့ဝန်ရံသူတွေကိုမေလ26ရက်ဒီနေ့မှာတတိယအကြိမ်အဖြစ်တရားရီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီနေ့ရုံးထုတ်စစ်ဆေးချိန်မှာကျောင်းသားတွေကိုလက်နက်ဖက်လုံးလက်ထိတ်ခတ်ခေါ်ဆောင်ခဲ့တဲ့အတွက်ရုံးချင်းကိုလာရောက်တဲ့မိဘအဆွေမျိုးတွေနဲ့ကျောင်းသားတွေကိုစောင့်ချက်ခေါ်ဆောင်လာတဲ့ရဲတွေအကြားရုပ်ရုပ်တဲတဲပုံစံမျိုးဖြစ်ပေါ်ခဲ့တယ်လို့ထိန်းသိမ်းခံနေရတဲ့ကျောင်းသားကောင်းဆောင်ကိုမင်းသွေးတစ်ရဲ့မိခင်ဒေါ်ခင်ခင်ယူကပြောပါတယ
်။ခလိုင်းဆိုရင်နှစ်ယောက်ကိုလေဒီနေ့ကိုတစ်ဖက်စီလက်ထိတ်ခတ်တာပေါ့နော်။အခုကျတော့လက်နက်ပုံစံတိုက်ကပူးပြီးခတ်ထားတယ်။အစိုးရပါလေသူတို့မိုးနိုင်လေ။အစိုးရမနိုင်ပါနိုင်နေလေ။ဒီကျတော့လူရတွေကဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲဆိုတော့သူတို့ကပြောတယ်ပမာလေးအားရလက်ထိတ်ခတ်လာတာတဲ့လက်ထိတ်မှအထမခံလို့ဆိုရင်သူတို့ရုံးပေးမထုတ်ဘူးလို့လားအဲ့ဒီလိုမျိုးတွေနဲ့ဒီလိုရောက်လာဖြီးလက်ထိတ်ဆုပ်ပေးပါမယ်လို့ပြောတယ်တဲ့အဲ့ဒီရောက်တဲ့ဒီဖြုတ်မပေးဘူးဒီကြားတဲ့သူတို့တွေကကျွန်တော်တို့ဒီလိုမျိုးလက်ထိတ်ခတ်တာပစိုးနဲ့မိုးနိုင်ပါဘူးဆိုကတ်ပြောတဲ့ဥစ္စာအဲ့ဒါကြီးရဲရတခါသူစွာလာလွယ်လာနေအဲ့ဒီလိုမျိုးကြီးလောက်တော့မိဘတွေကအဲ့ဒါမခတ်မရိုက်နိုင်တော့ကြာဟစ်ကြတာ
အဲ့လိုကျောင်းသားတွေကိုလက်နှစ်ဖက်ပူးပြီးလက်ထိတ်ခတ်ခေါ်ဆောင်လာတဲ့အတွက်ကျောင်းသားတွေအတွက်လိုက်ပါဆောင်ရွက်ပေးနေရတဲ့ရှေ့နေတွေကဒီလိုမလုပ်တင်ကြောင်းတရားသူကြီးကိုတင်ပြခဲ့ရတယ်လို့ထိန်းသိမ်းခံကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုနန္ဒာစစ်အောင်ရဲ့ဖခင်ရှေ့နေဦးထေးကပြောပါတယ
်။အာလက်ထိတ်ကနှစ်ဖက်ခတ်ထားတဲ့ကြာပစိုးရွယ်ကျွတ်တဲ့ခါကျတော့လူတွေကြမ်းမှာရုပ်ပြတာပေါ့နော်ကျောင်းသားတွေကတောက်ဆိုတဲ့ခါကျကျတော့ရှေ့နေတွေကတရားသူကြီးတင်ပြတော့တရားသူကြီးကကျင်းဖြစ်ဟိုအမိန်ချမှတ်ပေးပါတယ်အဲကျတော့ကျင်းဖြုတ်ပေးပါတယ်ကျောင်းသားတွေမှာဟိုလိုဆိုဒါလူခရေးပေါ့နော်ဒါလူတွေကြမ်းမှာရုပ်ပြတာပစိုးကျွတ်လို့မရတဲ့အနေအထားဖြစ်တာပေါ့နော်အဲဒီခါဝဲမပေးခင်မှာတော့တော်တော်ရုပ်ပြတာပေါ့နော်ပစိုးတွေပါကျွတ်ရင်တော့ဝင့်လို့မရဘူးဖြစ်တာတချို့တွေလည်းပစိုးတွေကျွတ်ကုန်တာပေါ့တော့
ကျောင်းသားတွေကိုရဲတွေရဲ့ဆက်ဆံပုံကြမ်းတမ်းတာကြောင့်အကျန်းဖတ်တယ်လို့ဖြစ်နေတယ်လို့ကိုမင်းသွေးတဲ့ရဲ့မိခင်ဒေါ်ခင်ခင်ယူကပြောပါသေးတယ
်။သူမိပါတယ်ဆိုရင်သူတို့သားကိုရိုက်တာတွေ့ပါတယ်ဆိုပြီးတော့အဲ့ဒါနဲ့သူတို့မိပါတယ်ဆိုရင်ငိုကြတက်ကြနဲ့အဲ့လိုဖြစ်ကုန်တယ်။ဟိုအဲ့ရိုက်တဲ့ရဲကိုထုတ်ပေးပါသေးတယ်အဲ့လိုမျိုးဟိုလိုဖြစ်တာပေါ့။သူတို့မိပါတယ်ပြောတော့လေကလေးတွေကသူတို့တွေလိုလက်ထိတ်ခတ်ထားတယ်သူတို့ဒီပစိုးကိုမဝင်နိုင်ပါဘူးဆိုပြီးတော့အဲ့လက်တွေမြောက်ပြအဲ့ဒါကိုသူတို့ဆွဲပြီးတော့အဲ့ရဲတွေကနောက်မိပါရင်နောက်တန်တာနာအောင်ပေါ့မကတ်နဲ့ဆိုတော့အဲ့လိုအထဲကိုဆွဲပြီးတော့ပြင်းသွားတာလေအမိမတွေကအဲ့ဒါနဲ့ကျောင်းသားတွေရိုက်တလားရိုက်တလားနောက်တော့အားလုံးကိုပိုင်းတော့ထိန်းကြပါနဲ့မရိုက်ပါဘူးပေါ့နော်တော်ကြမစစ်ဖြစ်လို့ရှိရင်ကျောင်းသားတွေလည်းမျက်နှာမှာပဲဆိုအားလုံးကဝိုင်းထိန်လိုက်တော့ခြေနေကပြန်ပြီးတော့ကောင်းသွားပါတယ်ဟိုလေရိုက်ထားတဲ့အဲ့သူတို့ဖုန်းနဲ့ရိုက်တဲ့တပုံလေးနဲ့မှာတော့သူကစပိုးကိုအုပ်ပြီးတော့အဲ့လိုစမ်းပြီးတော့ဆွဲလိုက်တာပေါ့
အခုလိုရုံးထုတ်ကိုလာရောက်တွေ့ဆုံကြတဲ့မိဘဆွေမျိုးတွေကြားမှာရုပ်ရုပ်တဲတဲပုံစံမျိုးပေါက်သွားရတာဟာကျောင်းသားတွေကိုစောင့်ချက်ခေါ်ဆောင်လာတဲ့ရဲတွေရဲ့လုံထုံးလုံနီလိုအပ်ချက်ကြောင့်ဖြစ်တယ်လို့ကိုနန္ဒာစိတ်အောင်ရဲ့ဖခင်ဦးထေးကပြောပါတယ
်ရဲတွေရဲ့ဆောင်ရွက်ချက်ကဟိုပြဿနာရှာလို့ဖြစ်ဖြစ်နေတာပေါ့နော်သူကတော့တရားရုံးမှာထွက်တာတော့အေးအေးယူနေတိုင်းအေးယူနေတိုင်းနဲ့ဒီမှာတော့ဘယ်လိုလုပ်တယ်ကျွန်တော်လည်းမရောက်တော့မသိဒီမှာတော့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကအများကြီးလိုအပ်နေတာပေါ့နော်သူတို့ကိုယ်တိုင်ကအကြောင်းသားတွေကိုစပေးနေတယ်လို့ဖြစ်တာအဲဒီအကျိုးပို့တွေမှာပေါ့နော်အဲအဲ့ဒီမှာကားမောင်းတဲ့ဒီရဲတယောက်ပါဆိုရင်တော်တော်အမောင်းကျန်းတယ်အဲကားချင်းတိုက်လူနေပါဒီခဏခဏဖြစ်တာအဲကားလေးကကျင်းကျင်းလေးမှုတွေတွေကအများကြီးအဲ့ဒါကိုသူကပြင်းထန်ပေါ့မသိမမြင်မောင်းတဲ့ခါကျတော့ကားထဲမှာပြင်းနေနေတဲ့ဒီကျောင်းသားတွေမှာဒုက္ခရောက်တာပေါ့နော်တစ်ဖက်ကလည်းကြောက်ရွံ့တာပေါ့အဲခုတော့သူ့ကိုတော့ဖယ်ပေးတယ်လို့ပြောပါတယ်အဲ့လူတွေအများအားဖြင့်ပြဿနာတွေကရှိတာပေါ့နော
်အခုလက်ရှိတရားရီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ဘကတာများအဖွဲ့ချုပ်အထွေထွေအတွင်းရင်းမှုမှတ်ဖြူဖြူအောင်အတွက် American သမ္မတဟောင်း George W. Bush ကအာဘစ်ကပြောကြားတဲ့စာတစောင်နဲ့လက်ဆောင်ပစ္စည်းတွေကိုဘန်ကောက်မြို့ကတဆင့်မနေ့ကပေးပို့လိုက်ပါတယ်မှတ်ဖြူဖြူအောင်ဟာအဲ့ဒီစာနဲ့ပစ္စည်းတွေကိုဒီနေ့တရားရီတရားရုံးမှာရုံးထုတ်စစ်ဆေးတဲ့အချိန်မှာလူကြုံကတဆင့်လက်ခံရရှိခဲ့ပါတယ်သမ္မတ Bush ရဲ့စာထဲမှာပွင့်လင်းမြင်သာပြီးအာမခံမှုရှိလာမယ့်ပညာရေးစနစ်ပြုပြင်ပြောင်းလဲမှုအတွက်မဖြစ်ဖြစ်အောင်ရဲ့တတိစန္ဒနဲ့လှုပ်ဆောင်ချက်တွေကိုဂုဏ်ယူမိကြောင်းမကြခင်လွတ်မြောက်လာနိုင်ဖို့လည်းမျှော်လင့်ပါကြောင်းရေးသားထားပါတယ်။ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုလက်ပံတရားရုံးအပါအဝင်တရားရုံးတွေမှာရုံးထုတ်တာအခုချိန်နဲ့ဆိုရင်၈ချိန်မြောက်သွားပြီဖြစ်ပါတယ်။ဒီကနေ့ရုံးထုတ်ရမှာတော့အသက်မပြည့်သေးတဲ့16နှစ်အရွယ်ပြည်မျိုးကဆယ်တန်းကျောင်းသားမောင်မျိုးတီဟအာမခံနဲ့လွတ်ခဲ့တယ်လို့သိရပါတယ်။အဝေးတင်တက်နေသူ73ယောက်အပါအဝင်အာမခံရှောက်ထားတဲ့ကျောင်းသားတွေကိုအာမခံနဲ့လွတ်ပေးမပေးနောက်တစ်ပတ်ယုံချင်းမှာဆုံးဖြတ်ပေးမယ်လို့သိရပါတယ်။နောက်တစ်ပတ်ယုံချင်းကိုဇွန်လ2ရက်နေ့သတ်မှတ်ထားတယ်လို့လည်းသိရပါတယ်ရှင်။